စကိုင်းတိုင်းကဏီမြို့နယ်ထဲမှာတော့စစ်ကောင်စီတပ်ရဲ့ဒီဇယ်ပေပါ3000ကျော်တင်ဆောင်လာတဲ့ဆက်လီကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ရယူနိုင်ခဲ့ပါတယ်။ဒီဆက်လီကြံခဲ့တဲ့နားကရွာတွေကိုတော့စစ်တပ်ကလိုက်ပြီးတော့ရှင်းလင်းနေတာမှာကျေးရွာ3ရွာကနေအိမ်100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မကွေးတိုင်းမင်းတုံးမြို့နယ်မှာလည်းစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။စကိုင်းနဲ့မကွေးတိုင်းအတွင်းကတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုရန်နိုင်ကတင်ပြပေးပါမယ်ရှင်။
မုံရမျိုးကနေစကိုင်းတိုင်းထပ်ပိုင်းကိုပို့ဆောင်မဲ့စစ်ကောင်စီရဲ့ဒီဇယ်ပေးပါတွေတင်ဆောင်လာတဲ့ဆက်လီအုပ်စုကိုဒီဇမလလယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ပြီးတော့ဒီဇယ်ပေးပါ3000ကျော်သိမ်းယူနိုင်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ18ရက်ကစီတင်သင်းမောတွေအပါအဝင်ဆက်လီ9စီးနဲ့မုံရွာကနေထွက်ခွာလာတဲ့စစ်ကောင်စီလုံခြုံရေးအဖွဲ့တွေဟာကဏီနယ်အရောက်မှာရေကြောင်းအခက်ခဲကြောင့်အထက်ကိုဆံမတက်တော့ပဲမုံရွာမြို့ကိုပြန်ဆုံဆင်းလာတာပါ။အဲ့နောက်တပြေတော့ကျေးရွာအနီးတောင်းတင်းနေချိန်မှာဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်တာလို့ကြောက်လုံးကြီးဒေသကာကွယ်ရေးအဖွဲ့တာဝန်ရှိသူကိုအေတီကပြောပါတယ
်ဒီဇယ်ရဲ့ဆန်စီစားရတယ်ဟုတ်ဒီဇယ်ပေးပါဖို့ခမန်းကြီးဆိုရင်သူကဝင်နဲ့လောင်းလာတယ်ကျွန်တော်တို့ပြင်မဲ့ထုတ်တာခမန်းကြီးဆိုရင်3000ကျော်လောက်ပါတယ်ပြဟုတ်ဟုတ်သူတို့အဲ့ပုံမှာတောင်းတင်းနေတယ်တောင်းတင်းပြီးတော့တတိရောရွာမှာတက်ဆွဲထားတယ်ပေါ့နော်အဲ့ဒါကိုမှကျွန်တော်တို့မဟာမိတ်ဖွဲ့တွေပူးပေါင်းပြီးတော့ဘိုင်းတိုင်လုံးကိုအောင်မြင်ခဲ့ရပါဟုတ်အဲ့ပေါ်မှာစစ်သားတွေလည်းအများကြီးပါတယ်ဗျဟုတ်ကျွန်တော်တို့စစ်သားတွေကအဲ့ဆက်လီကိုတွန်းနဲ့တွဲတွန်းဆိုတာတိမ့်ပါလေအဲ့တွဲတွန်းနဲ့ထွက်ပြေးသွားကြတယ်ဗျဟုတ
်ဆက်လီ9စီးမှာရိတ်ခါတင်ဆက်လီအကြီးတစ်စီးနဲ့လူစီးဆက်လီတစ်စီးကိုပြီးခဲ့တဲ့ဇန်နဝါရီ3ရက်နဲ့4ရက်တို့မှာတင်းစီရမိခဲ့ပြီးဒါဟာတတိယကြိမ်တင်းစီရမိခဲ့တာလည်းဖြစ်ပါတယ်ဒီဇယ်တင်ဆောင်လာတဲ့ဆက်လီကိုတော့ဇန်နဝါရီ31ရက်ညပိုင်းမှာတင်းစီရတာဖြစ်ပေမဲ့လုံခြုံရေးအခြေအနေကြောင့်အခုမှသတင်းထုတ်ပြန်တာဖြစ်တယ်လို့ဆိုပါတယ်ဆက်လီအသိခံပြီးနောက်ပိုင်းဖေဖော်ဝါရီ6ရက်မှာစစ်တပ်ကတပီတော်ကြေးရွာအနီးကိုကင်းနောက်လေရင်တွေနဲ့ထောက်လန်းခဲ့ပြီးတော့လေကြောင်းကနေပြစ်ခတ်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့လည်းဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒါပြင်သိန်းစီခံထားရတဲ့ဆက်လီရှိရာကိုစစ်ကောင်စီတပ်အင်အား200နီးပါးရောက်လာပေမဲ့ဆက်လီထဲမှာစီမကြံတော့တဲ့အတွက်ဘေးရွဲဆက်လီကိုထားခဲ့ပြီးတော့တပ်ပြန်ဆုတ်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်။စစ်ကြောင်းပြန်ဆုတ်ချိန်မှာတပီတော်ရွာနဲ့အုံမင်စိတ်ရွာကနေတချို့ကိုမိရှုဖျက်ဆီးခဲ့တယ်လို့လည်းပြောပါတယ်။မြမစစ်ကောင်စီဘက်ကတော့အခုလိုကဏီမြို့နယ်အတွင်းဒီဇယ်ပေးပါတင်ဆက်လေတင်းစီခံရတာနဲ့ပတ်သက်လို့သတင်းထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။တစ်ချိန်တည်းမှာပဲမကွေးတိုင်းမင်းတုံးမြို့နယ်ထမ်းမင်ကနန်းနဲ့ပြောင်းကျေးရွာအနီးမှာဖေဖော်ဝါရီ9ရက်ကမြမစစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ Solo PDF မကွေးကတာဝန်ရှိသူတဦးကပြောပါတယ်။
coming on အမြဲတမ်းသွားရဆိုတော့တရင်ရတာပေါ့တရင်ရတဲ့ခါကျတော့သွားဆောင်တယ်ဆောင်ပြီးတဲ့အချိန်မှာအခါတိုင်းဆိုလို့ရှိရင်တော့တနတ်ပါတယ်ပေါ့နော်တနတ်မပါတဲ့နေ့ကျမှကိုရုဆုံတယ်ဒါပေမဲ့သွားလက်ဆားနဲ့မထူးတော့ဘူးဆိုပြီးတော့အဲ့နှစ်ယောက်ကိုအဲ့နေရာမှာနေမဲ့အပီးရှင်းလာခဲ့တာပေါ့ရဲဘော်တယောက်နဲ့တက်ကြက်တယောက်နဲ့လာတယ်လာတဲ့အချိန်မှာပြစ်ခတ်ရှင်းနေတာပေါ့
ပြစ်ခတ်တာတွေဖြစ်ခဲ့တဲ့အတွက်မင်းတို့မျိုးပါဝင်မျိုးမြောက်ဖတ်ချမ်းမှာရှိတဲ့ကြေးရွာတွေအားလုံးကိုမီးဖြတ်ထားခဲ့သလိုလမ်းမိုင်းတချို့ကိုလည်းစစ်ကောင်စီကအုံပြုခွင့်ပိတ်ပင်ခဲ့တယ်လို့သိရပါတယ်ဒါပြင်မင်းမှုခရိုင်အမှတ်1တပ်ရင်းစလင်း PDF တပ်ဖွဲ့ကလည်းဖေဖော်ဝါရီ8ရက်ကစလင်းမြို့ခြေဆိုင်မြမစစ်တပ်ရဲ့တပ်ရင်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့မကွေးကံဖြားရဲစခန်းကိုလည်းဒေသခံကာကွယ်ပူးပေါင်းအဖွဲ့တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။2023ခုနှစ်ကစလို့သကိုင်းတိုင်းနဲ့မကွေးတိုင်းကနေရာတော်တော်များများမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အနာသိန်းစစ်တပ်ကလည်းအနာသိန်းနှစ်နှစ်ပြည့်တဲ့အချိန်မှာသကိုင်းတိုင်းနဲ့မကွေးတိုင်းကမြို့နယ်အချို့ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါသေးတယ်။အဲ့လိုကျင်းညာပြီးနောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနေတာဖြစ်ပါတယ်။မကွေးတိုင်းနဲ့သခိုင်းတိုင်းအတွင်းစေပတိပခါတွေနဲ့ပတ်သက်လို့မေးမြန်းဖို့စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်လို့တော့မရခဲ့ပါဘူးခင်ဗျာ
။ပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့ကမြေပုံမြို့နယ်ဒုတ်ချောင်း